တော်တရှင်များရှင်အခုသတင်းတွေကြီးညာနေတဲ့ညာရင်းကြီးမှာပဲမုံရွာပသိမ်ကားလမ်းမကြီးပေါ်ကလေဘရောင်းတောင်ကျင်းနီစီမံကိန်းရပ်ဆိုင်းမှုတောင်းဆိုတဲ့ဒေသခံလူလူဟာအာဏာပိုင်နေပိတ်ဆို့နေတဲ့ကြားကပဲလေဘရောင်းတောင်ကြီးကကျင်းနီစီမံကိန်းလုပ်နေတဲ့ဆယ်ရန်းများရှိတဲ့တွေမှာမိတုတ်တီကန်ဆောင်ပြီးတော့ဆန္ဒပြနေကြပါလေ
။ပြီးခဲ့တဲ့ရက်ပိုင်းကပဲမုံရွာပသိမ်ကားလမ်းမကြီးပေါ်မှာလေဘရောင်းတောင်ကျင်းနီစီမံကိန်းရပ်ဖို့အတွက်တောင်းဆိုနေတဲ့ဒေသခံလူလူတွေဟာအာနာပိုင်နဲ့ပိတ်ဆို့နေတဲ့ကြားကပဲလေဘရောင်းတောင်ကြီးကကျင်းနီစီမံကိန်းလုပ်နေတဲ့ဆက်ရဲနှရရဲ့ရှစ်တက်တက်မှာမီးတုတ်တွေကန်ဆောင်ပြီးဆန္ဒပြနေကြတာပါလေဘရောင်းတောင်ကျင်းနီစီမံကိန်းရပ်တန့်ဖို့အတွက်ဒေသခံနေနဲ့အတူရှိနေတဲ့ចောင်းသားကောင်းဆောင်ကိုဟန်ဝင်းရောင်ကတော့အခုလိုပြောပါဗျာ
အခုကျွန်တော်တို့လေဘရောင်းတောင်ကြီးရောက်နေတာပြီအခုဒီလူတွေကမီးတုတ်တွေစမ်းထုတ်နေတယ်မီးတုတ်တွေဖြစ်ပြီးတော့လေဘရောင်းတောင်ကျင်းနီစီမံကိန်းကိုဆန့်ကျင်ပြီးတော့ရပ်ဆိုင်ဖို့အတွက်ဒီခုဆန္ဒပြပွဲကိုလေဘရောင်းတောင်ကြီးမှာပြည်သူတွေကောင်းပါတယ်ကျွန်တော်တို့ရောက်ရှိနေတာပြီအတူတူတွေကနိုင်ငံသားအခွင့်အရေးဒီခုရေချောပေါက်ပြီးလုပ်ငန်းကအလုံးရှိရပ်ရောင်းတောင်ကျင်းနီစီမံကိန်းကလိုရောဆန့်ကျင်ပါပြီဆိုတော့စာသားတွေတိုင်ဆောင်လာတယ်အဲမီးတွေကိုတိုင်ဆောင်လာတယ်ဟိုခရီးသူတွေကရက်ဆိုရဲ့ပုံစံမျိုးနဲ့မီးတွေတိုင်ပြီးတော့35ယောက်ကချက်ရက်နေတယ်ဒီလိုပြောချောင်းဟာကျွန်တော်ကဖျားနိုင်တိုင်ပြီးတော့စပြီးတော့အခုရပ်ရောင်းကျင်းနီစီမံကိန်းကိုညာပိုင်းတန့်ဖို့တဲ့ဆက်ရှာမှုကိုစတင်နေပါ
ကျင်းဒီစီမံကိန်းရပ်တန့်ဖို့အတွက်ကိုကျော်ကိုကိုတို့ဦးဆောင်တဲ့ဘက်ကသားများအဖွဲ့ချုပ်နဲ့အကျိုးဆောင်ကွန်ရက်၄ခုနဲ့အတူဒေသခံတွေကဦးဆောင်လုပ်ခဲ့တာဖြစ်ပါတယ်။၅ရက်နေ့ကတော့မုံရွာပသိမ်ကားလမ်းမကြီးကိုအာဏာပိုင်တွေကပိတ်ဆို့တားဆီးထားတဲ့အတွက်ဒီစီမံကိန်းရပ်ဖို့အတွက်လမ်းမပေါ်မှာပဲဆန္ဒပြခဲ့ကြပါတယ်။ဒီနောက်မှာတော့အခုလိုမျိုးညဘက်ဆန္ဒထုတ်ဖော်မှုတွေကိုလုပ်ဖို့အတွက်ပိတ်ဆို့ထားတဲ့လမ်းတွေကနေမသွားပဲတခြားလမ်းတွေကနေသွားရတာဖြစ်တယ်လို့လည်းဆန္ဒပြသူတွေကဆိုပါတယ်။
အခုကျွန်တော်တို့ရှိနေနေရတော့၎င်းတောင်စီမံကိန်းရုပ်နေတဲ့နေရာရဲ့အရှိတ်တဲ့မှာသူတို့ရန်နူရရေးဆက်တင်နေတဲ့နေရာမြင်တွေ့ရတဲ့နေရာမှာပြည်သူတွေခုဆောက်ရှိပြီးတော့ရုပ်နေတဲ့ကိစ္စပါအခုမျိုးလဲဆိုရင်အာဏာပိုင်တွေဘက်ကကျွန်တော်တို့ရရှိတဲ့နေရာတွေကိုမရောက်ရှိသေးပါဘူးအဲ့ဒါသူတို့ခုချိန်ကြီးတော့သူတို့တင်းနေရပြီးတော့မရောက်သေးပါဘူးဒါပေမဲ့သူတို့လာနေတဲ့ဇန်ကျောင်းတွေမှာလည်းပြည်သူတွေကကြားလိုက်ကြားလိုက်ပြီးရင်းနှီးနှောင်းနဲ့ဆန္ဒပေါ်ထုတ်တဲ့နေရာကိုလာရောက်ပြီးတော့နှောက်ရှက်လို့မရအောင်ကားပြတဲ့အဖြစ်မျိုးရှိပါတယ်
ဒီစီမံကိန်းရဲ့ဘေးထွက်ဆိုးကျိုးတွေဖြစ်လာနိုင်မှုတွေကိုတော့အသိပညာပေးမှုတွေကိုအကျိုးဆောင်ကွန်ရက်တွေကလှုပ်ဆောင်နေပြီးမုံရဒေသခံတွေကလည်းဒီစီမံကိန်းရပ်တန့်ဖို့အတွက်လှုပ်ရှားမှုတွေကိုပြီးခဲ့တဲ့ရက်တွေကပြုလုပ်ခဲ့ပါတယ်ဒီစီမံကိန်းကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးဒေသခံတွေရဲ့လေမြေဧက9800ကျော်ကိုသိမ်းယူခဲ့တယ်လို့ရွာလေးပါကိုလည်းဖယ်ရှားခိုင်းတဲ့အတွက်ဒေသခံတွေကဆန္ဒပြမှုတွေလုပ်ခဲ့ရတာလည်းဖြစ်ပါတယ်ရှင်